အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌတဦးလည်းဖြစ်မန္တလေးတိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အောက်တိုဘာလ9ရက်နေ့မှာကွယ်လွန်သွားတဲ့အတွက်မိသားစုမိတ်ဆွေတွေနဲ့အတူဝမ်းနဲ့ကြေကွဲရပါကြောင်းမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမ္မတယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။၃ချိန်တိုင်ရွေးကောက်တင်မြောက်ခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကိုနှိရှေထောင်နဲ့ချမှတ်ထားပြီးတော့မကွယ်လွန်ခင်နိုင်ပိုင်းအလိုမှာမှစစ်ကောင်စီကလူငိမ့်ချမ်းသာဝင်ပေးခဲ့တာကတော့စစ်မှန်တဲ့တနာကျင်နာမှုမဟုတ်ပါဘူးလို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုလမ်းညွှန်ခဲ့သူလူ့အခွင့်အရေးကိုအထူးအလေးနက်ထားခုခံကာကွယ်သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းဒေါက်တာဇော်မြင့်မောင်မှာကန်ဆာရောဂါခံစားနေရမှန်သိရတဲ့ယောဂအခြေအနေနဲ့ကိုက်ညီတဲ့ကျန်းမာရေးစောင့်ရှောက်မှုအလုံးလောက်မရဘဲနဲ့အကျဉ်းထောင်ထဲမှာပြင်းထန်စွာထိခိုက်ခံစားခဲ့ရပြီးတော့ကွယ်လွန်သွားခဲ့ရတဲ့နိုင်ငံရေးသမားကောင်တဦးဖြစ်တယ်ဆိုတာကိုဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။2021ခုနှစ်အရက်သားအစိုးရဖယ်ရှားပြီးတော့စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာမန္တလေးတိုင်းဝန်ကြီးချုပ်ဖြစ်နေတဲ့တာဝန်ယူနေတဲ့ဒေါက်တာဇော်မြင့်မောင်ကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပါအဝင်ဆွဲချက်အများအပြားနဲ့စစ်ကောင်စီကအရေးယူခဲ့ပြီးတော့ထောင်နဲ့29နှစ်အပြစ်ပေးခဲ့တာပါ။ဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာကိုတော့မနေ့ပြန်အင်္ဂါနေ့မှာကျင်းပပြီးတော့မန္တလေးတောင်အင်းမြောက်အင်းတုတ်တန်မှာမိသကြိုမဲလို့ကြာရည်သူမိသားစုကကြေညာထားပါတယ်ရှင်။